ပါကစ္စတန်နိုင်ငံမှာအခုကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲတွေဟာကြမ်းဖက်မှုဆန့်ကျင်စစ်ပွဲအတွင်းမှာအောင်မြင်မှုတစ်ခုပဲလို့သူမြင်တဲ့အကြောင်းအမေရိကန်သမ္မတဘုရှ်ကပြောလိုက်ပါတယ်။ပါကစ္စတန်အစိုးရသစ်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်အဖြစ်နဲ့ဆက်ပြီးတော့ရှိနေလိမ့်မယ်လို့လည်းမျှော်လင့်တယ်လို့ဆိုပါတယ်။သမ္မတဘုရှ်ဟာအခုအာဖရိကခီးစဉ်အတွင်းဂါနာနိုင်ငံမှာဒီကနေ့ရောက်နေပါတယ်။အဲဒီမှာသတင်းတောက်တွေနဲ့သမ္မတဘုရှ်တို့အမေးဖြေလုပ်တဲ့အခါမှာပါကစ္စတန်သမ္မတပါဗတ်မူရှာရက်ဖ်ရဲ့ပါတီရှုံးနိမ့်သွားတယ်ဆိုပေမဲ့လည်းလွတ်လပ်တဲ့ရွေးကောက်ပွဲတွေကိုပါကစ္စတန်မှာကျင်းပပေးခဲ့တဲ့ပုံမှာသူ့အနေနဲ့အားရချင်းနိုင်မိတယ်လို့သမ္မတဘုရှ်ကပြောလိုက်ပါတယ်။ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့ဟာအစွန်းရောက်ကျန်းဖက်သမားတွေကိုချေမှုန်းရင်းမှာအခြေခံအဖြစ်အကျိုးတူနိုင်ငံတွေဖြစ်တယ်လို့လည်းသမ္မတဘုရှ်ကဆိုပါတယ်။တင်းဟာနေတုန်းကအတိုက်ခံပါတီတွေကရွေးကောက်ပွဲတွေမှာမဲအပြတ်တက်တဲ့အနိုင်ယူသွားခဲ့ပြီးမဲ့ပါကစ္စတန်သမ္မတမူရှာရက်ဖ်ကယာရုကအနားယူဖို့မရှိဘူးလို့ပြောခဲ့တာကိုဆောင်းမတဖို့မှာဒီကနေ့ဖော်ပြထားပါတယ်။ရွေးကောက်ပွဲတွေဟာပါကစ္စတန်ကိုစစ်ဘက်အုပ်ချုပ်ရေးကနေပြီးတော့အရသာအစုအယပေါ်ပေါက်လာအောင်ဖန်တီးမဲ့သဘောမြင်နေရပါတယ်။